မြန်မာနိုင်ငံမှာတရားမျှတတဲ့ရွေးကောက်ပွဲပြင်လွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်အသင်းအဖွဲ့ဖွဲ့စည်းပိုင်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးပိုင်ခွင့်ပြင်နိုင်ငံရေးကျင်းသားတွေအားလုံးကိုခြွင့်ချက်မရှိလွှတ်ပေးဖို့နယူးဇီလန်လွှတ်တော်ကနေဒီကနေ့တညတညွတ်ထဲကြေညာချက်ထုတ်ပြီးတော့မြန်မာစစ်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒါကနယူးဇီလန်မှာအခြေစိုက်ပြီးမြန်မာဒီမိုကရေစီရေလှုပ်ရှားနေတဲ့ Amnesty International အဖွဲ့ကလည်းကြိုဆိုလိုက်ပါတယ်။အခုလိုနယူးဇီလန်လွှတ်တော်ရဲ့ကြေညာချက်ဟာနယူးဇီလန်အစိုးရတရက်လုံးရဲ့သဘောထားကိုဘလောက်ထိထင်ဟပ်တယ်လို့ပြောလို့ရပါသလဲ။အကြောင်းစုံကိုစုံစမ်းမေးမြန်းထားတဲ့ Not Show ကပြောပြပေးပါလားရှင်
။ဟုတ်ကဲ့ပါရှင်။ဒီကနေ့ဗုဒ္ဓဟူးနေ့နယူးဇီလန်လွတ်တော်မှာမြမရင်းနဲ့ပတ်သက်ပြီးအားလုံးရဲ့ထောက်ခံမှုကိုရပြီးတဲ့အခါမှာ Cross Party Parliamentary Group on Burma လို့ခေါ်တဲ့မြမရေးဆိုင်ရာနယူးဇီလန်နိုင်ငံရေးပါတီအားလုံးပါဝင်တဲ့ပါလီမန်အဖွဲ့ရဲ့ဥက္ကဋ္ဌ Mayan Street ကလွတ်တော်တရက်လုံးအနေနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာပါ။ဒါကိုနယူးဇီလန်အခြေစိုက် Amnesty အဖွဲ့ကအကြီးအကဲ Patrick Holmes ကကြိုဆိုလိုက်ပါတယ
်။ For the first time in a long time in recent memory we've had a cross party support in the New Zealand government
ကျွန်တော်မှမိသလောက်တော့ဒါအချိန်တော်တော်ကြာကြာအတွင်းပထမဆုံးအကြိမ်ဖြစ် New Zealand အစိုးရရဲ့အာဏာရနဲ့အတိုက်ခံပါတီတို့ကမြမရေးနဲ့ပတ်သက်ပြီးတော့ Amnesty ကစီယုံလုံးစော်လာတဲ့အချက်တွေကိုတညတညွတ်ထဲထောက်ခံပြီးတော့စစ်အစိုးရကို PRP တိုက်တွန်းလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးအပြင်လွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်ဖွဲ့စည်းပိုင်ခွင့်နဲ့စုဝေးပိုင်ခွင့်စတဲ့လွတ်လပ်မှု၃ရပ်ကိုပေးဖို့မြန်မာအင်းနီးချင်းနိုင်ငံအနေနဲ့စစ်အစိုးရကိုဖိအားပေးဖို့ Amnesty အဖွဲ့ကတိုက်တွန်းလာခဲ့တာပ
ါအခုလိုနယူးဇီလန်လွတ်တော်ရဲ့တိုက်တွန်းချက်ဟာဘယ်လောက်အရေးပါတယ်လို့ပြောလို့ရပါသလဲနယူးဇီလန်အစိုးရတရက်လုံးရဲ့မြန်မာနိုင်ငံဆိုင်ရာသဘောထားရည်တည်ချက်နဲ့ပတ်သက်လို့တော့ကဘယ်လောက်ထိထင်ဟပ်တယ်လို့ပြောလို့ရပါသလဲဆိုတဲ့မေးခွန်းကိုတော့ Mr. Patrick Holmes ကအခုလိုဖြေကြားခဲ့ပါတယ
် Well we have a single house of representatives here so the fact that it's been unanimously approved by our parliament is a very significant step
နယူးဇီလန်မှာကလွတ်တော်တရက်ပဲရှိတာပါဒါကြောင့်လွတ်တော်တရက်လုံးကတညတညွတ်ထဲထောက်ခံတာဟာအင်မတန်အရေးကြီးတဲ့ခြေလှမ်းတရက်ပါကျွန်တော်တို့ Amnesty အဖွဲ့အနေနဲ့လည်းခုဆိုအာဆီယံနိုင်ငံတွေအပေါ်နယူးဇီလန်နိုင်ငံကြားရေးနဲ့ကုန်သွယ်ရေးဝန်ကြီးဌာနက PRP အတွက်တိုက်တွန်းလို့ပို့ကောင်းတာပေါ့ဗျာနယူးဇီလန်နိုင်ငံကြားရေးနဲ့ကုန်သွယ်ရေးဝန်ကြီးကိုယ်တိုင်လည်းမြမအရေးအတွက်အဲ့ဒါလို့ PRP ဖို့စိတ်ပါဝင်စားရတယ်ဆိုတာကျွန်တော်တို့ကြားသိထားပါတယ်
နယူးဇီလန်ခြေဆိုင် Amnesty အဖွဲ့နဲ့အတူမြန်မာနိုင်ငံရဲ့အကျဉ်းသားဟောင်းတဦးဖြစ်တဲ့ကိုအောင်ခိုင်မင်းကအဲ့ဒီမှာတခဏရောက်နေပြီးတော့အခုလ10ရက်ကနေ20ရက်အတွင်း Auckland, Wellington, Christchurch စတဲ့မြို့တွေမှာမြမလူခွင့်ရင်းနဲ့ဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့ဟောပြောစည်းရုံးနေရလဲဖြစ်ပါတယ်နယူးဇီလန်က Amnesty အဖွဲ့ကမြန်မာပြည်တွင်လွတ်လပ်စွာပြောဆိုခွင့်ဖွဲ့စည်းပိုင်ခွင့်စုဝေးပိုင်ခွင့်လိုမျိုးလွတ်လပ်မှု၃ရပ်အပြင်နိုင်ငံရေးအကျဉ်းသားတွေအားလုံးကိုချွင်းချက်မရှိလွတ်ပေးဖို့အကျဉ်းချနေသူတွေကိုလည်းမျှတတဲ့ရုံးတင်စစ်ဆေးမှုတွေလုပ်ပေးဖို့နောက်လူနည်းစုတိုင်းရင်းသားတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုလည်းရက်တန်းကရက်ဖို့တိုက်တွန်းလှုံ့ဆော်နေတာဖြစ်ပါတယ်။ဒါ့အပြင်ရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲတွင်ကာလအပြင်ရွေးကောက်ပွဲလွန်ကာလတွေမှာလည်းလူခွင့်ရေးချိုးဖောက်မှုတွေကိုရက်တန်းကရက်ဖို့အရေးကြီးတယ်လို့လဲ Amnesty International အဖွဲ့ရဲ့အကြီးအကဲ Mr. Patrick Holmes ကထောက်ပြသွားခဲ့ပါတယ်ရှင်။